SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။ယခုသောတာရှင်များတင်ဆက်ပေးမှာတော့ capital gain tax ဆိုတာဘာလဲ၊ဘယ်သူကပေးဆောင်ရမှာလဲဆိုတဲ့စောင်းမောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။သောတာရှင်များခင်ဗျာ capital gain tax CGT သည်ဘန်ဒါရီနှစ်အတွက်သိရအခွန်ဆောင်ထားသောဝင်ငွေတွင်ထည့်သွင်းထားသောအရေးကြီးသောအခွန်တာဝန်တစ်ခုဖြစ်ပါれ။ဒါကတခြားအခွန်တော့မဟုတ်ပါဘူး။၎င်းသည်ဘယ်အရာဖြစ်သည်နှင့်ဩစတြေးလျအကောက်ခွန်ရုံး ATO က၎င်းအားမည်သို့ကျင့်သုံးကြောင်းနားလည်ရန်တင်ဆက်ပေးမှဖြစ်ပါれ။ CGT သည်ပိုင်ဆိုင်မှုရောင်းချခြင်းမှရရှိသောအမြတ်အစွန်များအပေါ်စည်းကြက်ခွန်ဖြစ်ပါれ။ပိုင်ဆိုင်မှုတစ်ခုရောင်းတဲ့အခါအရင်အမြတ်မှအမြတ်ရရှိခဲ့ရင်အဲ့ဒါကပေးဆောင်ရမယ့်အခွန်ကိုတိုးသွားပါလိမ့်မယ်။ဤအခွန်ကိုဩစတြေးလျဘန်ဒါရီနှင့်ကုန်ဆုံးပြီးနောက်ဇူလ30ရက်နေ့တွင်ပုံမှန်အားဖြင့်တင်သွင်းသောသင့်ရဲ့ Income Tax Return ဝင်ငွေခွန်ပြောင်းငွေဖြင့်ဒီအခွန်ကိုရှင်းလင်းရမှာဖြစ်ပါရင်ပိုင်ဆိုင်မှုသို့မဟုတ်အစုရှယ်ယာများကဲ့သို့သောအရင်းနှီးပစ္စည်းများကိုရောင်းချသောဩစတြေးလျမှာ tax ပေးနေသူများသည်ပြစ်ဒဏ်များကိုရှောင်ရှားရန်ရင်ရောင်းချမှုမှအမြတ်သို့မဟုတ်အရှုံးကို၎င်းတို့ရဲ့လက်ရှိ tax return တွင်အစဉ်ခံရမှာဖြစ်ပါれ။ CGT တွင်တခြားအမြင်ရှိရင်လည်း၎င်းသည်သင့်ဝင်ငွေခွန်ရဲ့တစိ့တစ်ပိုင်းဖြစ်ပါれ။ဩစတြေးလျအခွန်ဆောင်သူများသည်၎င်းတို့ရဲ့ဝင်ငွေခွန်ပြန်အားမှုအတွင်းအရင်းနှီးအမြတ်နှင့်အရှုံးနှစ်ရပ်စလုံးကိုထုတ်ပြန်ကြေညာပြီးဆက်ဆက်ခွန်တာဝန်များကိုခြေပြွန်အောင်ထမ်းဆောင်ရန်တာဝန်ရှိပါれ။ ATO သည်ဩစတြေးလျရှိအခွန်ကောက်ခံမှုနှင့်ဝင်ငွေကောက်ခံမှုဌာနအားလုံးကိုထိန်းချုပ်ထားပါれ။လူအများစုသည်၎င်းတို့ရဲ့နှစ်စဉ်အခွန်ပြန်တန်းများကိုတင်သွင်းရန် tax accountant များကိုငှားရမ်းတတ်ကြပါれ။ Maynard Cooper သည် Melbourne ခြေစိုက် Charter Accountant ဖြစ်ပါれ။သူသည် CGT နှင့်မည်သို့သက်ဆိုင်ကြောင်းကိုရှင်းပြပါれ။အရင်ဤအမြတ်ခွန်သည်မည်သည့်ပိုင်ဆိုင်မှုများရောင်းချခြင်းမှရရှိသည့်အမြတ်အစွန်များပေါ်အစိုးရမှကောက်ခံသောအခွန်ဖြစ်ပါれ။ထိုပိုင်ဆိုင်မှုများဟာမိမိရဲ့အိမ်ပိုင်ဆိုင်မှုရှယ်ယာများယနေ့ခေတ်ခရစ်ပတိုကာရန်စီသို့မဟုတ်တခြားပိုင်ဆိုင်မှုများဖြစ်နိုင်ပါれ။သစ်မှာနိုင်ငံခြားတိုင်းပြည်မှာရှိပိုင်ဆိုင်မှုများလည်းအဲ့ဒီထဲမှာပါဝင်ပါれလို့ပြောဆိုပါれ။သင့်ရဲ့အခွန်တာဝန်ဝတ္တရားများနှင့်ကိုက်ညီပြီးပေးဆောင်ရမယ့်အခွန်ကိုတိကျစွာဆုံးဖြတ်ရန်တရားစီရင်အတွက်ကင်းလွတ်ခွင့်မပေးပါကသင်ရောင်းချလိုက်သည့်ပစ္စည်းတစ်ခုစီအတွက်အရင်းနှီးအမြတ်သို့မဟုတ်အရင်းနှီးဆုံးရှုံးမှုကိုတွက်ချက်ရန်အရေးကြီးပါれ။ ATO မှလက်ထောက်ကော်မရှင်နာတင်လိုကဤအခွန်တာဝန်ယူမှုကိုမည်သို့တွက်ချက်ကြောင်းယခုလိုရှင်းပြပါれ။ဥပမာနိုရီကရှယ်ယာတချို့ကိုဒေါ်လာ5000နဲ့ဝယ်ထားတယ်ဆိုပါစို့သူက6လကြာတဲ့အခါရှယ်ယာပိုင်ဆိုင်ပြီးသူတို့ကိုဒေါ်လာ5500နဲ့ရောင်းလိုက်တယ်သူမှမှတခြားအရင်းအနှီးအမြတ်များသို့မဟုတ်ဆုံးရှုံးမှုများမရှိဟုယူဆပါကနိုရီသည်၎င်းအခွန်ငွေတွင်အရင်းအမြတ်ဒေါ်လာ500ကိုချေညာပြီးရင်းအမြတ်ပေါ်သူမရဲ့တူးချင်းဝင်ငွေခွန်နှုံးထားဖြင့်အခွန်ပေးဆောင်ရမှာလို့မစ္စတာလိုးကပြောဆိုပါတယ်CGT ကင်းလွတ်ခွင့်များမစ္စတာကပ်တာကယခုလိုရှင်းပြပါれရေဘူးရအဖြစ်အဓိကနေထိုင်ရာအိမ်သည်အရင်းနှီးအမြတ်ခွန်မှကင်းလွတ်ခွင့်ရှိပါれအကယ်၍လူတစ်ဦးသည်အိမ်ပိုင်ဆိုင်မှုကိုဝယ်ယူသည့်နေ့မှစပြီးယင်းပိုင်ဆိုင်တဲ့အိမ်မှာနေထိုင်ပြီးအရင်းနှီးပမာဏမြင့်မြပင်ရရှိပါစေရောင်းချတဲ့အခါယင်းပမာဏကိုအရင်းအမြတ်ခွန်မှကင်းလွတ်ခွင့်ပေးတယ်လို့၎င်းကပြောဆိုပါれများစွာသောအခြေအနေများတွင်သင်သည်သင်ပေးဆောင်ရမည့် CGT လျော့ဈေးကိုလည်းရရှိနိုင်ပါれ။သင်ပိုင်ဆိုင်မှုတစ်ခုကိုရောင်းတဲ့အခါသင်ရဲ့ပိုင်ဆိုင်မှုကိုအနည်းဆုံး12လကြာပိုင်ဆိုင်ထားပြီးဩစတြေးလျမှာအခွန်ဆောင်နေထိုင်သူဖြစ်ပါကသင်ရဲ့အရင်းအနှီးအမြတ်ခွန်တာဝန်ခံမှုကို50ရာခိုင်နှုန်းလျှော့ချနိုင်ပါれ။၎င်းကို CGT လျော့ဈေးလို့လည်းခေါ်ပါれ။ဆိုလိုသည်မှာသင်ရောင်းချမှုမှရရှိသောအမြတ်ရဲ့ထက်ဝက်သာ CGT ပေးချေရန်လိုအပ်မှဖြစ်ပါれ။အခွန်ရှောင်ခြင်းအတွက်ပြစ်ဒဏ်များ ဩစတြေးလျခွန်ဆောင်သူများသည်ရေးနှီးအမျက်ဆုံးများကိုအစီရင်ခံပြီးဘန်ဒါယီနှင့်အတွင်းအခွန်ပေးဆောင်မည်ဖြစ်တော်လဲတချို့သောသူများသည်အဆိုပါတာဝန်များကိုရှောင်လွှဲရန်စူးစမ်းကြရင်ပြစ်ဒဏ်များချမှတ်ခံနိုင်ပါသည်မစ္စတာလိုသည်အေတီအိုသည်တန်တရားဖြစ်ဖွယ်ငွေရေးချေးရေးလုပ်ငန်းများကိုစောင့်ကြည့်စစ်ဆေးပြီးအစီရင်ခံထားသောအရင်းနှီးများမှရရှိတဲ့အခွန်ကိုမည်သို့ရရှိကြောင်းရှင်းပြရန်လိုအပ်ပါ रे ပြည်သူတွေမှန်ကန်တဲ့လှုပ်ဆောင်မှုတွေကိုသေချာစေဖို့အတွက်ဘဏ်တွေနိုင်ငံတော်အခွန်ရုံးတွေမြေယာဥပဒေရုံးတွေအမခန်းကုမ္ပဏီတွေရှယ်ယာစီးရင်သွင်းထားတဲ့အဖွဲ့အစည်းတွေကနေဝင်ငွေဒေတာနဲ့တခြားအချက်အလက်တွေကို ATO ကလက်ခံရရှိနိုင်တယ်ဟု၎င်းကပြောဆိုပါတယ် Capital Gain Tax Capital Gain Tax အခွန်ရှောင်ခြင်းအတွက်ပြစ်ဒဏ်များကိုတခြားသောအခွန်ပြစ်ဒဏ်များကဲ့သို့တဝူးချင်းအပြုမှုအပေါ်အခြေခံ၍တွက်ချက်ပါ रे ATO သည်ကြိုးကြောင်းစီလျော်စွာဂရုစိုက်ရန်ပြက်ကွက်ခြင်းပစင်မခြင်းပြုမှုခြင်းနှင့်ရည်ရွယ်ချက်ရှိရှိလေးလျူရှူခြင်းစသည့်အပြုအမူများကိုတွက်ချက်ဆုံးဖြတ်ချက်မှထည့်သွင်းတွက်ချက်ထားပါ रे ဆွဲချက်တင်သည့်ပြစ်ဒဏ်ရခိုင်နှုန်းသည်အပြုမှုအမျိုးအစားတစ်ခုစီအတွက်မတူညီပါဘူးဆွဲချက်တင်တဲ့ပြစ်ဒဏ်ရခိုင်နှုန်းသည်အပြုမှုအမျိုးအစားတစ်ခုစီအတွက်မတူညီပါဘူးထို့အပြင် ATO သည်လုံငွေစားသည့်အပေါ်အတိုးနှုန်းကိုလည်းကောက်ခံနိုင်ပါ रे မစ္စတာလိုကပြစ်ဒဏ်သည်ဖြစ်ရတစ်ခုချင်းပေါ်မူတည်၍အခွန်ပြတ်တမှုရဲ့25မှ100ရခိုင်နှုန်းအထိရှိနိုင်တယ်လို့ဆိုပါ रे တကယ်လို့အခွန်ရှောင်ခြင်းတွင်ပါဝင်ပတ်သက်နေပါကသင်ပါဝင်တဲ့အပြုမှုအမျိုးအစားပေါ်မူတည်၍ပြစ်ဒဏ်များထင်ရှားနိုင်ပါ रे ယူသားသားအမှားလုံးမိရင်ပြစ်ဒဏ်ကတိသာထင်ရှားမှာမဟုတ်ပါဘူးဒါပေမဲ့သင်ကစနစ်ကိုတမင်တကာလှည့်စားပြီးသိရတာဝန်ဝတ္တရားတွေကိုရှောင်နေရင်တိသာတဲ့ပြစ်ဒဏ်တွေခံနိုင်ရပါ रे ဟု၎င်းကပြောဆိုပါ रे တမင်သက်သက်နဲ့ထက်ခါတလဲလဲကျူးလွန်သူတွေဟာရာဇဝတ်မှုနဲ့တရားစွဲခံနိုင်ရပါ रे ဩစတြေးလျသည်အဓိကအားဖြင့်ဝေသားမတုံသောစီးပွားရေးစနစ်ဖြစ်ပါれ။သို့တော်လည်းတချို့သောအခွန်ဆောင်သူများသည်၎င်းတို့၏ဘန္ဒာရေးဆိုင်ရာလွှဲပြောင်းမှုများကိုငွေသားဖြင့်လုံဆောင်နိုင်ပြီး၎င်းတို့သည်၎င်းတို့၏အခွန်ဆောင်အမဲ့ဝင်ငွေကိုလျော့၍အစီရင်ခံစာတင်ပြပြီးနောက်အခွန်ဆောင်နိုင်သောဝင်ငွေနှင့်အခွန်ဆောင်နိုင်ခြင်းများရှိနိုင်ပါれ။သို့သောပိုင်ဆိုင်မှုသို့မဟုတ်ရှယ်ယာများကဲ့သို့သော CGT ပိုင်ဆိုင်မှုများကိုရောင်းချတဲ့အခါ၎င်းကိုအမြတ်ငွေကိုအခွန်ဆောင်ရမှာဖြစ်ပါれ။ဩစတြေးလျတွင်ငွေသားဖြင့်ငွေပေးချေမှုအများစုသည်ငွေလွှဲခြင်းထက်ဘဏ်ငွေပေးငွေယူများကဲ့သို့ဖြစ်လာနိုင်သောကြောင့်မိသည့်အရာမဆိုးဖြစ်နိုင်ခြင်းရှိတယ်လို့မစ္စတာကပ်တာကရှင်းပြပါれ။အခွန်ပြစ်ဒဏ်ယူခံဝင်မှုများမာယွန်စွာအဖြစ်ပေးခံရတယ်လို့ယုံကြည်ပါကအခွန်ပေးသူများသည်အယူခံဝင်နိုင်ပါ रे ATO သည်အယူခံဝင်မှုကိုခြေနပ်ပါကတချို့သောအခြေအနေများတွင်ရှော့ပေါ်ခြင်းသို့မဟုတ်ဆွန့်လွတ်ပေးနိုင်ပါ रे ပုံမှန်အားဖြင့်သင်သည်သင့်ရဲ့အခွန်စည်းချက်မှုသို့မဟုတ်သင့်ရဲ့အခွန်ပြန်ကောက်ခြင်းကိုကန့်ကွက်ပြီးသင်ရဲ့ပြစ်ဒဏ်သို့မဟုတ်အခွန်တာဝန်ယူမှုအပေါ်ယူခံဝင်ရန်လုပ်ငန်းစဉ်ကိုလုံဆောင်ရန်လိုအပ်တယ်လို့မစ္စတာလိုကပြောဆိုပါတယ်။ CGT အပါဝင်အခွန်ဆိုင်ရာတာဝန်ဝတ္တရားအားလုံးကိုလိုက်နာခြင်းသည်ကျွန်ုပ်တို့ရဲ့လူအဖွဲ့အစည်းကိုပံ့ပိုးရာတွင်အရေးပါသောအခန်းကဏ္ဍမှပါဝင်နေတယ်လို့မစ္စတာလိုကအလေးပေးပြောကြားပါတယ်။ရင်းနှီးငွေဆုံးရှုံးခြင်းအမြတ်ငွေရရှိမှသာပေးဆောင်ရမည်ဟုသောဘုံခံယူချက်နှင့်ဒါကစံကျင်ဘက်ဖြစ်ပြီးတခါတည်းရန်ဆုံးရှုံးမှုရှိရင်ပင်အခွန်ငွေဘေးဆောင်ရမည်ကိုမျှော်လင့်နိုင်ပါ रे ဒါကို capital loss လို့ခေါ်ပါ रे Brisbane အခြေစိုက် IT Timing ခန်း V Subramania သည်၎င်းရဲ့ယင်းနှီးမြှုပ်နှံမှုပိုင်ဆိုင်မှုကိုအရှုံးပေါ်ရောင်းချခဲ့ပါ रे သူသည် CGT ဘေးဆောင်ရမရှိဟုထင်ထားတော်လဲ ATO ကတော့မတူညီသောအမြင်ကိုထားရှိခဲ့ပါ रे ကျွန်တော်တို့တဲစီမှာယင်းနှီးမြုံနှံမှုအိမ်တစ်ခုရှိတယ်။အဲဒါကို4,200နဲ့ဝယ်ပြီး Brisbane ကိုမပြောင်းခင်နှစ်အနည်းငယ်လောက်နေထိုင်ခဲ့ပါတယ်။နှစ်အနည်းငယ်ကြာအောင်ကျွန်တော်တို့ငှားရမ်းပြီးတော့ရောင်းချခြင်းခဲ့တယ်။ $4,200မှ $38,000သို့ ဈေးနှုန်းကကျဆင်းသွားပါတယ်အဲ့ဒီနှစ်အတွက်ကျွန်တော်တို့ရဲ့ပြန်အန်းငွေကိုတောင်းတဲ့အခါ ATO ကပြန်လာပြီးမင်းမှ capital gain ရှိတယ်လို့ပြန်ပြောပါတယ်ယင်းဤမြုပ်နှံမှုတစ်ခုအတွက်ကုန်ကျစရိတ်များကိုတောင်းဆိုသောအခါတွင်ဤအခြေအနေမျိုးဖြစ်ပေါ်လာပြီးပိုင်ဆိုင်မှုပိုင်ရှင်များသည်၎င်းတို့ကိုဆုံးရှုံးမှုတစ်ခုဖြစ်ယုံကြည်စေရန်ဦးတည်စေပြီး ATO သည်၎င်းအားအမြတ်ဖြစ်သတ်မှတ်ပေးနိုင်ပါ रे မစ္စတာစူပရမန်ညာဒီအီယာမီကဲတို့ပေါ်ပေါက်လာပုံကိုအသေးစိတ်အခုလိုဖော်ပြပါ रे စာရွက်ပေါ်မှာတံမိုးလျှော့ခြင်းပိုင်ဆိုင်မှုထိမ့်သိမ့်ခြင်းနှင့်နှုံထားများကဲ့သို့သောယင်းဤမြုပ်နှံမှုပစ္စည်းများအတွက်နှုတ်ယူမှုများတောင်းဆိုခဲ့ပြီးစာအုပ်ပေါ်တွင်ဈေးနှုန်းဒေါ်လာ35,500အထိကျဆင်းသွားခဲ့ပါ रे ဒါကြောင့်ကျွန်တော်တို့ကအခွန်ကို3,000ကနေ4,000ပေးဆောင်ရတဲ့ capital gain 25,000ရှိတယ်လို့သူတို့ကပြောပါတယ်ဟု၎င်းကဆိုပါတယ်ဇူလိုင်လ1ရက်နေ့မှဇွန်လ30ရက်နေ့ထိနှစ်တိုင်းဝင်ငွေတွေအတွက် tax return ကိုတင်သွင်းရပါတယ်အကယ်၍သင်သည် tax return လုပ်ရန်လိုအပ်ပါက tax agent ကိုအသုံးပြုနိုင်ပြီးသို့မဟုတ်အောက်တိုဘာလ31ရက်နေ့ထိနောက်ဆုံးထားပြီး tax agent နဲ့ဆက်သွယ်ဖို့လိုအပ်ပါတယ်တော်တာရှင်များခင်ဗျာ ATO website တွင်ဘာသာစကား36မျိုးဖြင့်အခွန်ဆိုင်ရာဘာသာရပ်အားလုံးအတွက်ဖိုးတန်အချက်အလက်များကိုရှာဖွေနိုင်ပါတယ်တော်တာရှင်များခင်ဗျာဒီဆောင်းပါးကတော့ Australia Explain ဆိုတဲ့ဆောင်းပါးတွေထဲကတစ်ခုကိုရွေးချယ်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်